မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတဲ့ RFA ရဲ့2024ခုနှစ်ဇွန်လ14ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျမတီမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာရခိုင်ပြည်နယ်တန်တွဲနယ်မောင်နှုံမြို့တွေမှာမိုင်းအန်တွေသတိထားကြဖို့အေးအေးကြင်ညာတဲ့သတင်းအပါအဝင်သတင်းဆောင်ပါနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုအရင်ဆုံးသတင်းတွေကိုပြောပြပါမယ်ရှင်။ရခိုင်ပြည်နယ်တန်တွဲနယ်မောင်နှုံမြို့တွေကစစ်ကောင်စီတပ်စခန်းတွေစခန်းအနီးဝန်းကျင်နဲ့စခန်းချခဲ့တဲ့နေရာတွေမှာမိုင်းအန်တွေရှိရာကြောင့်အသွားအလာမလုပ်ကြဖို့အရခတပ်တော်အေးအေးကဇွန်လ13ရက်မနေ့ကသတိပေးလိုက်ပါတယ်။တိုက်ပွဲပြင်းထန်နေတဲ့တန်တွဲနယ်မောင်နှုံမြို့တွေမှာစစ်ကောင်စီဘက်ကခံစစ်ပြင်းနေပြီးမြို့ရင်းဝင်နိုင်တဲ့နေရာတွေတံတားတွေနဲ့တပ်စခန်းချခဲ့တဲ့နေရာတွေမှာစွန့်လွတ်မိုင်းမြေမြုပ်မိုင်းတွေထောင်ထားခဲ့တယ်လို့အေအေကဆိုပါတယ်။ရခိုင်ပြည်နယ်မှာမြို့နယ်18ခုရှိတဲ့အနက်မြို့နယ်9ခုကိုအေအေကသိမ်းပိုက်ထားပြီးတန်တွဲနယ်မောင်နှုံမြို့တွေကိုပါဆက်လက်သိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းမိုင်းရဲမြို့မှာဇွန်လ12ရက်နေ့ကစပြီးရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSA တပ်ဖွဲ့ဝင်1000ကျော်ဝင်ရောက်တပ်ဆွဲလိုက်တယ်လို့ SSPB ကဇွန်လ13ရက်မနေ့ကသတင်းထုတ်ပြန်ပါတယ်။ဒေသတည်ငြိမ်ရေးနဲ့ပြည်သူလုံခြုံရေးအတွက်ရည်ရွယ်ပြီးဝင်ရောက်နေရာယူလိုက်တာလို့ဆိုပါတယ်။မိုင်းရဲမြို့နယ်မှာစစ်ကောင်စီခြေမြန်တပ်ရင်းခမရ325ခြေလျင်တပ်ရင်းခလရ69နဲ့ခြေလျင်တပ်ရင်းခလရ22စတဲ့တပ်တွေအခြေစိုက်ထားပါတယ်ရှင်။အရခတပ်တော် AA နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တန်တွဲမြို့အကျဉ်းထောင်ကနေနိုင်ငံရေးအကျဉ်းသားတွေအပါအဝင်အယောက်80နီးပါးလွတ်ပေးလိုက်တယ်လို့ဒေသခံတွေကပြောပါတယ်။ AA နဲ့ဆက်ဆက်တဲ့လူတွေကလွဲလို့အယောက်80လောက်လွတ်လိုက်တယ်လို့သိရကြောင်းလုံခြုံရေးအရမြင်မဖော်လို့တဲ့ဒေသခံတအူးကပြောပါတယ်။အကျဉ်းသားတွေလွတ်ပေးတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသလိုစစ်ကောင်စီရဲ့အကျဉ်းဦးစီးဌာနတာဝန်ရှိသူတွေကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရှင်။ဆေးရနာသိမ်းမှုစန့်ကျင်ရေးအကြမ်းမဖက်လှုပ်ရှားမှု CDM ပါဝင်တာကြောင့်အမည်မဲစရင် Black Licks ပါဝင်နေသူတွေကိုစီးရင်ကနေပယ်ဖြတ်ပြီးဖြေလျှော့ပေးမယ်လို့စစ်ကောင်စီကဇွန်လ12ရက်နေ့ကထုတ်ပြန်ပါတယ်။အကြောင်းအရာပေါ်မူတည်ပြီးအမိမဲစင်းကနေပယ်ဖြတ်နိုင်မှုအတွက်စီရီယံဝန်ထမ်းတွေတပ်ဆိုင်ရာဌာနတွေကိုဇွန်လ15ရက်နေ့ကစပြီးပြန်လည်သတင်းပေးပို့နိုင်တယ်လို့လည်းဆိုပါရယ်။လက်ရှိအချိန်ထိအမျိုးသားညီညွတ်ရေးအစိုးရ NUG ထံစည်ရင်းသွင်းထားတဲ့စီရီယံဝန်ထမ်း4သိန်းကျော်ရှိနေပါရှင်။ AR မြင့်နဲ့ချင်းတွင်းမြင့်ကြားမှာရှိတဲ့မကွေးတိုင်းရေစကြိုမြို့နယ်ရေလက်ကျွန်းဒေသကစစ်ဘေးဒုက္ခသည်စခန်းတွေနဲ့ကျေးရွာတွေမှာရေကြီးရေရှမ်းမှုတွေကြုံနေရတယ်လို့ကုညီကယ်ဆယ်ရေးလုပ်နေတဲ့သူတွေက RFA ကိုဇွန်လ13ရက်နေ့မှာပြောပါရယ်။အိမ်နာမှု2000ကျော်ကလူဦးရေ9000နီးပါးရေဘေးကြုံနေရပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါရယ်။၆မြို့မှာလည်း AR မြင့်ရေမြင့်တက်မှုကြောင့်မြို့ပေါ်ရက်ွက်တချို့ရေဝင်နစ်မြုပ်နေပြီးလူတစ်ထောင်ထက်မနည်းနေထိုင်စားသောက်ရေအခက်အခဲဖြစ်နေတယ်လို့မြို့ကန်တွေကမနေ့ကပြောပါရယ်ရှင်။သတင်းဆောင်မအစီအစဉ်မှာရိုဟင်ဂျာတွေပေါ်ဖိနှိပ်တပ်ဖြတ်မှုတွေကိုအရေးယူဆောင်ရွက်ဖို့နဲ့ရိုဟင်ဂျာအရေးအတွက်အမေရိကန်နိုင်ငံသားရေးဌာနမှာအထူးတန်အရာရှိတဦးခံထားဖို့ဥပဒေကြမ်းတရက်ကိုအမေရိကန်အောက်လွှတ်တော်မှအတည်ပြုဖို့ကြိုးစားနေပါတယ်။ရိုဟင်ဂျာ Genocide Accountability and Protection Act လို့အမည်ပေးထားတဲ့ဒီဥပဒေကြမ်းအကြောင်းကိုကိုရဲကောင်မြင့်မောင်ကဆက်ပြောပြပါမယ်ရှင်
။ရိုဟင်ဂျာတွေကိုဖိနှိပ်တပ်ဖြတ်မှုတွေအကြောင်းလေ့လာစုံစမ်းပြီးအရေးယူဆောင်ရွက်မှုတွေအတွက်ဗန္နာငွေချထားပေးဖို့နဲ့ရိုဟင်ဂျာအရေးဆောင်ရွက်မဲ့အထူးတန်အရာရှိတဦးအမေရိကန်နိုင်ငံသားရဲ့ဌာနမှာခံထားဖို့အချက်တွေပါဝင်တဲ့ဥပဒေကြမ်းတရက်ကိုအမေရိကန်အောက်လွှတ်တော်မှအတည်ပြုဖို့ကြိုးစားနေတဲ့အကြောင်းအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကဇူလိုင်လ17ရက်ကကြေညာချက်ထုတ်ပြန်ထားပါတယ်။တက်ဆက်ပြည်နယ်ကိုစားပြု Republican အမတ် Michael McCaul နဲ့နယူးယောက်ပြည်နယ်ကိုစားပြု Democrat အမတ် Gregory Meek တို့ဦးဆောင်ပြီးရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေတာဝန်ခံခိုင်းခြင်းနဲ့အကာအကွယ်ပေးခြင်းဆိုင်ရာအဥပဒေ Rohingya Gap App လို့နာမည်ပေးထားတဲ့အဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်နိုင်ငံသားရေးကော်မတီမှာအရင်တင်သွင်းခဲ့ပြီးကော်မတီကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့အဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်အမတ်တွေအားလုံးကြားမှာမဲခွဲဆုံးဖြတ်ရမှာဖြစ်ပြီးအောက်လွှတ်တော်မှာအောင်မြင်အထက်လွှတ်တော်ကနေအတည်ပြုပြီးမှဥပဒေဖြစ်အသက်ဝင်လာမှာဖြစ်ပါတယ်။ဒီ Rohingya Gap App ဥပဒေကြမ်းမှာရင်းစားရီအပေါ်ကျူးလွန်ခဲ့တဲ့အမှုတွေကိုလေ့လာစုံစမ်းအရေးယူတဲ့လုပ်ငန်းတွေအတွက်တစ်နှစ်ကိုဒေါ်လာ10,000နဲ့9နှစ်အထိဗန္နာငွေချထားပေးဖို့နဲ့ ရိုဟင်ဂျာတွေပေါ်ဖိနှိပ်တပ်ဖြတ်မှုတွေကိုတုံ့ပြန်ဆောင်ရွက်ဖို့အထူးစစ်ဆေးညှိနှိုင်းမှုကြတဲ့အရာရှိတအုပ်ကိုအမေရိကန်နိုင်ငံသားရေးဌာနမှခန့်အပ်ထားဖို့အချက်တွေလည်းပါဝင်ပါတယ်။ရိုဟင်ဂျာအရေးဆိုင်ရာအထူးအရာရှိဟာရိုဟင်ဂျာတွေနဲ့ပတ်သက်တဲ့မှုခင်းတွေစုံစမ်းစစ်ဆေးတာ၊မှတ်တမ်းတင်သိမ်းဆည်းတာ၊တရားရုံးတွေမှာတရားစွဲဆိုဆောင်ရွက်တာ၊မျက်မြင်သက်တည်တွေကိုအကာအကွယ်ပေးတာနဲ့တရားမျှတမှုနဲ့တာဝန်ခံမှုရှိအောင်ဆောင်ရွက်မှုလုပ်ငန်းစဉ်အမျိုးမျိုးကိုအကူအညီပေးဖို့ဆောင်ရွက်ရမှာဖြစ်ပါတယ်။ဒါအပြင်ဒီဥပဒေမှာမြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုလေ့လာဆောင်ကြည့်ပြီးလွှတ်တော်ကိုသတင်းပို့ဖို့အတွက်မြန်မာနိုင်ငံဆိုင်ရာပြည်ပခလေ့လာဆောင်ကြည့်အဖွဲ့တစ်ခုကိုလည်းဖွဲ့စည်းသွားဖို့ပါရှိပြီးအမေရိကန်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေရဲ့ပညာရေးအတွက်ပညာတော်သင်စုတွေ2030ပြည့်နှစ်ထိပေးအပ်သွားဖို့အချက်တည်းလည်းပါဝင်ပါတယ်။ဒီရိုဟင်ဂျာ Gap App ဥပဒေဟာရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့နဲ့တမိုင်းတစ်ပတ်လည်ပြီးလူမျိုးတုံးတပ်ဖြတ်မှုနောက်တစ်ချိန်ထပ်မဖြစ်အောင်တားဆီးဖို့ဖြစ်တဲ့အကြောင်းနဲ့အောက်လွှတ်တော်ကနေအမြန်ဆုံးအတည်ပြုနိုင်ဖို့မျှော်လင့်နေကြောင်းနယူးယောက်ပြည်နယ်မှာဂရိုဂရီမီကကြေညာချက်ထုတ်ပြန်ပြီးပြောထားပါတယ်။မြန်မာစစ်တပ်ဟာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ယာစွတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းလွန်ခဲ့တဲ့နှစ်နှစ်ကအမေရိကန်နိုင်ငံသားရေးဌာနကနေတရားဝင်ဆုံးဖြတ်ခဲ့ပါတယ်။ဒီလိုဆုံးဖြတ်လိုက်တာဟာတပ်ဖြတ်မှုတွေခံစားခဲ့ရတဲ့သူတွေအတွက်အတိမတ်ပြုံငင်မကပဲအရေးယူဆောင်ရွက်ဖို့အတွက်ပါတိုက်တွန်းလိုက်တာဖြစ်ပါတယ်လို့နယူးယောက်ပြည်နယ်အမှန် Gregory Meeks ကြေညာချက်မှာဖော်ပြထားပါတယ်။လူမျိုးတုံးတပ်ဖြတ်မှုဖြစ်တာကိုအမေရိကန်အောက်လွှတ်တော်ကအရေးမီဝဲမနေဘူးဆိုတာတကဘာလုံးကသိအောင်ပြသနိုင်မှုဒီဥပဒေစံကိုထောက်ခံအားပေးစားဖို့လို့ဖို့ကင်မတ်အမတ်အားလုံးကိုတိုက်တွန်းကြပါလေလို့တက်ဆက်ပြည်နယ်အမတ်မိုက်ကယ်မက်ကောကပြီးခဲ့တဲ့အပတ်ကအောက်လွှတ်တော်စီဝေးမှာပြောသွားပါတယ်။ဒီဥပဒေစံကိုလူအခွင့်အရေးလေးလာဆောင်ကြည့်အဖွဲ့ HRW International Campaign for Rohingya US Campaign for Burma စတဲ့မြန်မာအရေးနဲ့ Rohingya အရေးလှုပ်ရှားမှုအဖွဲ့တွေလူအခွင့်အရေးအဖွဲ့တွေနဲ့လူမျိုးတုံးတပ်ဖြတ်မှုကာကွယ်တားဆီးအဖွဲ့တွေကနေအားပေးထောက်ခံထားတဲ့အကြောင်းနဲ့အောက်လွှတ်တော်နိုင်ငံသားရေးကော်မတီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ဆလဘီ RFA ဝိုင်းတော့သာစောဖိုးခွအပတ်စဉ်တနုနေနေ့တိုင်းစီစဉ်တင်ဆက်တဲ့အာရှတလွားသတင်းများအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါရရှင
်ပြဿနာတွေကိုစစ်တိုက်ဖြေရှင်းလို့မရဘူးလို့အိန္ဒိယဝန်ကြီးချုပ်နရင်စရာမိုဒီကရုရှားသမ္မတဗလာဒီမာပူတင်ကိုပြောဆိုလိုက်ပါတယ်မိုဒီဟာရုရှားနိုင်ငံကိုဒီသတင်းပတ်စောပိုင်းမှာနှစ်ရက်ကြာချစ်ကြည်ခရီးသွားရောက်ခဲ့တာပါမော်ဒီရောက်တဲ့တနင်္လာနေ့မနက်ပိုင်းမှာပဲရုရှားဟာယူကရိန်းမြို့တော်ခီးဖ်မှာရှိတဲ့ကလေးစည်းရုံတရုံကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး38ယောက်သေဆုံးခဲ့ရပါတယ်။စစ်ပွဲတွင်မှအပြစ်မဲ့ကလေးတွေသေဆုံးနေတာကိုကြည့်ပြီးတော့စိတ်မချမ်းမသာဖြစ်ရတယ်။တွေးဆုံဆွေးနွေးရေးကသာငြိမ်းငြိမ်းချမ်းချမ်းဖြစ်နိုင်မယ်လို့လည်းမော်ဒီကတိုက်တွန်းခဲ့ပါတယ်။ယူကရိန်းသမ္မတဇလန်စကီကတော့မော်ဒီရဲ့ခရီးစဉ်ကိုပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချပါတယ်။အနောက်နိုင်ငံတော်တော်များများကရုရှားကိုစီးပွားရေးဒဏ်ခတ်ပိတ်ဆို့နေပေမဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ကတော့အဓိကစီးပွားဘက်အဖြစ်ဆက်ရှိနေတာဖြစ်ပါတယ်ခင်ဗျာ။ထိုင်ဝမ်ကိုအခိုင်အမာထောက်ခံအားပေးကူညီသွားမယ်လို့ American ထိပ်သန်းသံတမန်သစ်ကနေပြောဆိုလိုက်ပါတယ်။ထိုင်ဝမ်ဆိုင်ရာ American သံတမန်သစ် Raymond Green ဟာဗုဒ္ဓဘူမိမှာသမ္မတလိုင်ချင်းတာနဲ့တွေ့ဆုံခဲ့ပြီးတော့အခုလိုပြောဆိုခဲ့တာပါ။ထိုင်ဝမ်ကျောင်းနီးမှာတရုတ်စစ်ရေးချင်းချောက်တာတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ကလည်းထိတ်တန့်တန်တမန်တစ်တူကိုခန့်အပ်လိုက်တာပါထိုင်ဝမ်သမ္မတလိုင်ချင်းတာကတော့တရုတ်နဲ့ကြားလက်ရှိရှိရင်းဆွဲအခြေအနေကိုထိန်းသိမ်းထားနိုင်ဖို့ကြိုးစားမယ်လို့ပြောပါတယ်တရုတ်ဘက်ကတော့ထိုင်ဝမ်ကိုအတိအမှတ်မပြုဘဲနဲ့လိုအပ်လာလို့ရှင်အင်အားသုံးပြီးတော့ပြန်သိမ်းမယ်လို့ပြောထားတာဖြစ်ပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဟာတရုတ်နိုင်ငံဘေကျင်းမြို့ကိုနိုင်ငံတော်အလဲပတ်ခရီးဒီတပတ်ထဲမှာရောက်နေပါတယ်။မြန်မာပြည်ကဒေသတွင်စစ်ပွဲတွေအိန္ဒိယနဲ့တရုတ်တို့ကြားနယ်မြေအငင်းပွားမှုတွေစတဲ့ဒေသတွင်တင်းမာတဲ့အခြေအနေတွေရှိနေပေမဲ့တရုတ်နဲ့ဘင်္ဂလားဒေ့ရှ်တို့ကြားဆက်ဆံရေးပုံမူခိုင်မာအောင်တည်ဆောက်ထားတယ်လို့နှစ်ဖက်လုံးကနေပြောကြပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဟာအင်အားကြီးအမေရိကန်နဲ့အိန္ဒိယနိုင်ငံတို့နဲ့လည်းဆက်ဆံရေးမပြတ်ဖို့ထိန်းထားသလိုဘင်္ဂလားဒေ့ရှ်ရဲ့အဆောက်အုံစီမံကိန်းတွေအတွက်တရုတ်ဘက်ကလည်းပိုနီးနီးကပ်ကပ်ဆက်ဆံလာနေတယ်လို့ AP သတင်းကနေဖော်ပြပါတယ်။ရှိတ်ဟာစီနာဟာတရုတ်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံပြီးတော့သဘောတူစာချုပ်28ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ။လက်ရှိထိုင်းဝန်ကြီးချုပ်စတ်ထရာထာဝီစင်ယာရုကနေဖယ်ရှားခံရနိုင်ခြင်းရှိတဲ့အမှုကိုလာမယ့်ဇူလိုင်လ24ရက်နေ့မှာထပ်မံကြားနာဖို့ရှိပါတယ်။ဝန်ကြီးချုပ်စတ်ထရာထာဝီစင်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီယာရုရယူထားတယ်လို့စစ်တပ်လွှတ်တော်အမတ်အယောက်40ကတိုင်ကြားထားတာပါ။ဒီကိစ္စကိုထိုင်းဖွဲ့စည်းပုံတရားရုံးကနေလက်ခံစစ်ဆေးနေပြီးတော့အထောက်ထားအချက်လက်တွေကိုစုဆောင်းနေပါတယ်။တကယ်လို့စတ်ထရာထာဝီစင်ယာရုကနေဖယ်ရှားခံရမယ်ဆိုရင်တော့မွေထိုင်းပါတီကနေပြီးတော့ဝင်ကြီးကျောက်တဦးနမည်ပြန်တင်ရမှာဖြစ်ပြီးတော့လွှတ်တော်ထဲမှာဆန္ဒမဲခံယူရမှာဖြစ်ပါတယ်ခင်ဗျာ
။ K
န်းကပ်လာတဲ့လှေစီးဒုက္ခသည်တွေကိုအော်စတြေးလျနိုင်ငံကနေလက်မခံဘဲနဲ့ပြန်လွှတ်လိုက်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပုတ်တဘူနေမှာပြောပါတယ်ဒုက္ခသည်22ယောက်စီလိုက်လာတဲ့လှေနှစ်ဆင်းဟာပြီးခဲ့တဲ့လကုန်ပိုင်းကအော်စတြေးလျနိုင်ငံရေပိုင်နတ်ထဲမှာဖမ်းဆီးစစ်ဆေးခံခဲ့ရတယ်လို့အင်ဒိုနီးရှားရဲကပြောပါတယ်အဲ့ဒီဒုက္ခသည်တွေဟာ18ရက်ကြာအဖမ်းခံရပြီးတဲ့နောက်အော်စတြေးလျဘက်ကလက်မခံဘဲရေထဲပြန်လွှတ်လိုက်တာကြောင့်အင်ဒိုနီးရှားကျွန်းထဲကိုပြန်ရောက်လာတာလို့ဒေတာဆိုင်ရာရဲချုပ်ရဲ့ပြောကြားချက်ကို AFP သတင်းမှဖော်ပြပါတယ်။ဒီလိုပြန်လွတ်လိုက်တာနှစ်ကြိမ်ရှိပြီလို့လည်းဆိုပါတယ်။ Australia ဘက်ကတော့ဒါနဲ့ပတ်သက်လို့ဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အဲ့ဒီလှေစီးဒုက္ခသည်တွေဟာ Bangladesh နဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖို့ကွာပါ
။အခုတခါမှာတော့ရခိုင်တိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရန်ထုတ်နဲ့နားဆင်ကြည့်ရှုရမှာပါရှင
်။ဆာဘီဇော့မူထားပါရှင်ပါ။အရေးပြခိုင်ပါပါဇက်ကနေကွန်ဆိုပါရဲပြပေထင်ပါလေအခိုင်ပင်နေတော့ငါထူခါရဲပတောင်ဖိုက်စီဒီကိုတောင်ပါပီလာဖို့ဖိုက်ပါရဲ
ရခိုင်ပင်နေမွန်ဘရမလိုအောင်ဖိုင်ယာရက်ကွန်နီလူမီတယ်ဂျလိုင်းစစ်တရာနေကမိုင်းနှောမိခမနာခတော့တဖဆွန်ရှွန်လေရရလို့ဒေသခင်တီကပရပါရဲအဖော်တယောက်နဲ့တူတူဝဒိုးရှိုးဘစိုက်ကောင်စီခရီမရွန်တေရွန်ကိုတခုကိုဖဲလာဟာရှိမှာမိုင်းနှောမိခမနာခတော့တဖပရထွတ်လာဆိုလို့တရက်ကော်ဒီနေသူတယောက်ကပရပါရဲမိုင်းနှောမိသူဆိုတာသာ22နိုင်ရလူမီအမျိုးသားတယောက်ဖိုက်ပါရဲအလာဒူဂျလိုင်းခနာရနီကလေးဂေါမုန်နေချင်းလီမရုခင်အသာ90ကျော်အမျိုးသားတယောက်လေးဟွန်ရာလာရှင်မှာမိုင်းနောမီခမနာခတော့တဖဆိုရှယ်လေရာဂေါန်ပရပါရယ်ချင်းဒလီဆိုတိုက်ပွဲမဖိုက်သိရင်နေမီဖိုက်ပနာမွန်ဘရမရုနေတခုလုံးကိုတော့အေကသိမ့်ပိုက်ထိချုပ်ထားပါရယ်တိုက်ပွဲဒီဘရီစီလာခရနေမီဒီမှာမိုင်းရှောင်းလုံးရဒီမလုံးနိုင်သိမ့်ပိုက်ဆိုင်မဖိုက်သိရင်ဒေတာတိမှာလေမိုင်းထောင်ဆိုဒီဟင်းနေတော့တယ်သတိထားလာလိုက်ဖို့လိုရဲ့ဒီလိုမရုမီမရုဖာတီကပရခဲ့ပါရယ်ရဟမင်းစင်တွေမြို့နယ်မှာဂျလိုင်းကိုရနီကနေဆီယာနေအထိနရတာတော့ဒေတာကန်တယောက်သိဆုံးခါမနာခရော့တန်ရခပါရယ်ဂျလိုင်းကိုရနီမှာသင်တွေမြို့ဘုကိုသခိုးဆဲစိုက်ကောင်စီစခန်းကနေပိုက်လိုက်တဲ့လာနာဂိကြီးဂျာရောက်ပေါက်ကွေးမနာဇနိမ့်မောင်နဲ့နှစ်ယောက်ထိခိုက်တဲ့ရခရဲထင်မှာဇနိမ့်ဖက်သူတန်ပရော့ထန်ရတော့တဲ့ရင်ကိုအရေးပေါ်ပို့ဆောင်ခါရပါရယ်ဂျလိုင်းဆီယာနေမှာလည်းသင်တွေမြို့နယ်ကြောက်စိုက်ကြီးရောနဲ့ငပလီကင်ခေစားရဲနန်နီယာကိုစိုက်ကောင်စီကလာနာဂိနဲ့ထဲမန်ပိုက်ခဲခါရလို့နေခင်ဒီကပရော့ပါရယ်ကြောက်စိုက်ရောကနေတချို့ကိုလာနာဂရီကြာတော့မနာအမျိုးသမီးတယောက်သီဆုံးမနာနောက်ထပ်သုံးယောက်တန်ရခပါရယ်ငါပလီကင်ခေကိုကြာတော့လာရယ် pricing တိမှာတော့ငါဖန်သမားတယောက်တကယ်လို့ထိခိုက်လှခဲ့လေစိုးရင်ရတဲ့အနေထားမဟုတ်လို့ဆိုပါရယ်ဇန်နီမရိုနီတော့မှာအရခတ်တော့အေကစိုက်ကောင်စီကင်မရာငါခခောက်တဲရောနဲ့ငါပလီလေးစိတ်အပေါင်းမှာမရိုဝန်ဂျွန်ကစကင်တရှူကိုသိမ့်ပိတ်ထားပါရယ်မရိုဒွန်တိုက်ပွဲဒီတော့သင်တွေတိုက်ပွဲဆိုလေအပရွန်ထန်ဆုံးအနေထားတစ်ခုကိုရောင်းဟင်းလာမလားအခါခီဆုံးတိုက်ပွဲတစ်ခု pride တွေတော့အေကဂျလိုင်းခနာနင်းကထုတ်ပြန်ထားပါရယ်ANS second zero type we diga ma then dwe mro paw ma dita khan di thong shi pai mi ni bai sai shaung la tu ti so le sa wae ni dai ma phu lo mo siwa pre le na che ma re so mo di khan san ni ga bai
ta daw di bi ma 6 paw kan la go ko mo mo ga taw sa pi la paw pai bai
mro ga tho kho paw a ga re paw kran ya tha re maung daw ga roin ya de shu bangladesh park khan go tho bri kho lu so di hin ni bai Brika re zone la sikroni ma AA phwe ga maung daw ne anain tawai ma chen ni le sai kaun si de sekhin ti go thu sai son pain pai nai bo data khan pre tu ti go mro ga nei thwa kho ke bo de pi kha ba re yan naw ma rohingya a mya su ne rakhain data khan ti pai mi ni kha ma na na pai ma ta phwe phwe ne a khwan ra re pai thwa kho ne ge so ba rakhain data khan ti ga lo nei sa ra chi ro ti go u sa pi tain chaung ge ni ya re pai rohingya ti ga le ta pai na nai a si sai ti ne bangladesh park khan go thwa kho ne ge so baတဖာမကျန်နေတဲ့ရိုဟင်ဂျာလူငယ်တယောက်ကတော့သူမိသားစုကိုလေဘင်္ဂလားဒေ့ရှ်ဖာခရန်ကိုပို့ဆောင်ထားမလားသူသီးသလောက်လူထောင်ရှိထွက်ခွာလာခဲ့ပြီလို့လေပြောပါတယ်အေကတော့စိုက်ကောင်စီလာနာဂရီပိုက်ခဲမှုလီဂရောင်းတိုက်ခဲမှုဒီကောင်ထော်ဘရီလာခဲ့တဲ့မောင်တော်မွန်းရဲ့ရွှေစားအုပ်စုနဲ့ဇိန်ဒူလာစားတဲ့ဂျီရော်ဒီကရိုဟင်ဂျာစိုက်ပေးဆောင်၄000ကျော်ကိုဘေးလွရာကေထုတ်ပြီးခရဲလို့ဂျွန်လာ20ခန်းနီမှာထုတ်ပြန်ပါတယ်မရိုကာထော့ခေါ်ဘောတဒီပီရဲ့ကိစ္စနဲ့ပတ်သက်မလားအေပေါ်ရိုဟင်ဂျာရေလှူရှာသူဒီကဝေဖင်ဆိုဒီမွန်တာခါဘသိရင်2006ခုနှစ်ခုနကစိုက်တဲ့ဤနေမေရှောင်းရီဆောင်ရုံကောင်သိနေရှိရရိုညဒီဘင်္ဂလားဒေ့ရှ်ဖာခရင်ကိုထော်ပြီးခါရမနာလူမျိုးတုံးသဲဖဲမှုနဲ့စိုက်ကောင်ဆောင်ပူရှောမှုတွေမောင်းလိုက်တဲ့စိုက်ကောင်စီကဖန်ဆီးထားတဲ့နိုင်ငံတော်အတိုင်ပေါင်းခင်ပိုကိုတော်အောင်ဆန်းစုကြည်တို့ကလေးဖန်ဝရင်ထုတ်ဖို့အာဂျင်တီးနားတရားရုံမှာအဆိုတော်တော်ထားပါသေးရင
်အရေးပြခိုင်ပါသားစိုက်ကိုစာမျက်နှာဆောင်ပြီးခါခဲ့တော်တာချောင်းပြားလုံးပွန်လဲရှမ်းမြေခဲ့ပါစီယေစုတော်မယ်ကျွန်တော်ကတော့အောက်တို့ပါ
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပါရစေမြန်မာပြည်သူပြည်သားများဘေးရန်တွေကင်းဝေးကြပါစေရှင်